ကလေးတငယ်နဲ့လူငယ်တွေဟာပြိုးပင်နေပါပဲအပင်ပင်ရဲ့အတ္တတမ်းမှာပြိုးပင်ဘဝဟာအရေးအကြီးဆုံးအချိန်ဂရုစိုက်ရမယ့်အနေထားပါပဲလူငယ်ဆိုတာအနာဂတ်ကောင်းဆောင်တွေလို့ကျွန်တော်တို့ဂါထာတွေလိုရွတ်ခဲ့ကြပါတယ်ပြီးတော့ဘယ်တော့ဂရုစိုက်တယ်လဲဆိုတာအာမနာတန်သုံးသပ်ကြည့်တဲ့အခါဂါထာရွတ်ရုံကခက်များများပါပဲကလေးနဲ့လူငယ်တွေကိုတန်ဖိုးထားဖို့တိုက်တွန်းနေတာပါဘာကြောင့်ပါလဲတန်ဖိုးထားခံရသူဟာတန်ဖိုးရှိအောင်နေပါလိမ့်မယ်ဒီတစ်ပတ်တော့ကျွန်တော်ကဘယ်မှာဘယ်လိုစတင်မလဲဆိုတဲ့ကိစ္စကလေးတွေနဲ့ပြောခဲ့တာလေးပြန်ပြီးတော့မျှဝေနေတာပါအဲ့တော့ကလေးတွေကဒီငင်းညာရေးအကြောင်းတွေသူတို့ကြားနေရတယ်သူတို့နဲ့ဆိုင်လာလို့မေးတယ်အဲ့တော့ဆိုင်မဆိုင်ဆိုတာကိုယ့်အကူစဉ်းစားကျွန်တော်ပြောပြတာကဒီစစ်ဆောင်ဒေသကလေးတွေအကြောင်းပဲပြောပြလိုက်တာပါသူတို့တွေအိမ်ကိုစွန့်ခဲ့ရုံနဲ့မကဘူးအကြောင်းကိုပါစွန့်ခဲ့ရတာပါတကယ်တော့ကလေးဟာအိမ်နဲ့အကြောင်းဆိုတဲ့အရာနှစ်ခုကြားထဲမှာရှင်သန်နေတဲ့အဲ့ဒီနှစ်ခုရဲ့နှွေးထွေးတဲ့ဉာဏ်ပညာတွေပေးတဲ့တို့နှလုံးသားတွေလှောက်အောင်လှုပ်ပေးနိုင်တဲ့နေရာနှစ်ခုပေါ့အဲ့တော့စစ်ဖြောင်ဒေသကလေးတွေကတော့အိမ်ဆိုတဲ့အရာရောမိသားစုရောကျောင်းဝဆရာမတွေရောတို့အတွက်လုံခြုံမှုမပေးနိုင်ဘူးပေါ့အိမ်ရောကျောင်းရောပျောက်သွားတဲ့ကလေးတွေရဲ့အကြောင်းလည်းကျွန်တော်ပြောပြပါရစေအဲ့ဒါအပြင်ကိုဒီလိုအခွင့်အရေးအခြေခံတွေမရတဲ့သူတွေကဘယ်သူတွေလဲလို့ကြည့်လိုက်တဲ့ခါကျတော့ဟိုပလက်ဖောင်းမှာစပယ်ပန်းတွေရောင်းနေတဲ့ကလေးတွေအကြောင်းလည်းကျွန်တော်ပြောပြပါရစေမိဘိုက်မှာစပယ်ပန်းရောင်းနေကြတာတွေ့တော့တက်ကတူတက်နေတဲ့ကလေးတွေကမနေတာပဲနဲ့သူတို့အစားစပယ်ပန်းဝင်ရောင်းပေးတယ်ပြီးတော့အဲ့ဒီကလေးတွေကိုညဘက်ဆိုရင်ပလက်ဖောင်းတွေမှာပဲစာတင်ပေးနေတဲ့စာတင်ဝိုင်းလေးတွေတွေ့ကြရမှာပါဒါတွေကအပီးပြတ်အဖြစ်ရှင်းမှုလားဆိုတော့မဟုတ်ပါဘူးအဲ့တော့အမြဲတမ်းလည်းမတင်ပေးနိုင်ဘူးဘယ်သူမှလည်းကလေးတွေအစားစပယ်ပန်းအမြဲမရောင်းပေးနိုင်ဘူးဆိုတဲ့ခါကျတော့ကလေးတွေအဲ့ဒီစပယ်ပန်းရောင်းတဲ့မိဘကမြင်ကွင်းကပြန်ပြီးတော့တွေ့နေရတာပါပဲနောက်ကလေးတွေကအဝေးပြေးကားလမ်းတွေမှာကားတွေကိုတာတာပြီးစီးနေတဲ့အဲ့ဒီကျောင်းသွားသူလေးတွေအကြောင်းလည်းကျွန်တော်ပြောပြပါရစေ။ကားကြီးတွေကိုအမြန်လမ်းမှာတားရတယ်ဆိုတာအင်မတန်ခက်တဲ့အလုပ်ပါ။ကလေးတွေဘက်ကကြည့်တော့လေသူတို့အတွက်ကတမိုင်ဆိုလဲတက်တာရနည်းလားဗျာ။နှစ်မိုင်ဆိုလဲသူတို့တက်တာတာပေါ့။အဲ့ဒါကြောင့်သူတို့ဒီကီလို100လောက်နဲ့အနည်းဆုံးမောင်းနေတဲ့ကားတွေကိုအရေးဆုံးပြီးတော့တားကြတာ။အဲ့တော့လူတွေကလည်းစေတနာဘလောက်ရှိရှိဗျာ။အန္တရာယ်များတဲ့အချိန်နဲ့မောင်းလာတဲ့အချိန်မှာသူတို့တင်ခေါ်နိုင်မှုဆိုတာတော့အမြဲမဖြစ်နိုင်ကြဘူး။အဲ့ဒီမှာဆရာမတွေလည်းပါပါတယ်အဲ့တော့ဒါတွေကចောင်းနေခွင့်ရှိတယ်ဆိုရင်တော့မှတိတ်ခတ်တဲ့ကလေးတွေအကြောင်းကိုပြောပြတာပါပြောပြရင်းနဲ့ဘယ်ကိုရောက်သွားလဲဆိုတော့ကျွန်တော်တို့ ERV တိုင်းဟိုဟင်္ဒရာဘက်ကပေါ့ဗျာအုတ်ရှိကုန်းအနောက်ဆိုတဲ့ရွာကចောင်းကလေးကိုစောက်ပြီးတော့ပြန်လှူတဲ့ပွဲကိုကျွန်တော်ပြောပြတာပါအဲ့ဒီဘက်ကဘယ်လိုဖြစ်လဲဆိုတော့လှေတွေနဲ့ចောင်းတက်ရတာပါအဲ့တော့လှေတွေမှောက်တာမကြာခဏကြာဘူးတယ်ကလေးတွေဆိုရင်လှေမှောက်တာယိုးနေပြီသူတို့လွယ်အိတ်ကလေးတွေအားလုံးမြှောက်လိုက်ပြီဆိုရင်အဲ့ဒါလှေမှောက်တော့မယ်သူတို့အတိအားအဲ့လိုရှိနေကြပြီပေါ့အဲ့တော့သူတို့ကလူသာရင်နစ်ခံမယ်လွယ်အိတ်တော့ရင်နစ်မခံဘူးဆိုတဲ့စိတ်မျိုးနဲ့သူတို့ကူးခတ်ပြီးတော့သွားနေကြရတာဗျအဲ့တော့ဒီစိတ်ကလေးတွေကပဲကြံတဲ့ပြေဆုံးကျွယ်ဝတဲ့ဟိုမပူမပင်ကြောင်းနေရတဲ့ကလေးတွေကိုပြန်ပြောပြဖို့အကြောင်းဖြစ်လာပါတယ်အဲ့ဒီစကားကလည်းသူတို့အတွက်တော့ဆွဲလန်းနေပေါ့လူသာရင်နစ်ပါစေလွယ်အိတ်ကိုတော့ရင်နစ်မခံဘူးဆိုတာတကယ်လဲရေဆူမခံမဲနဲ့ကိုသူတို့ရောက်အောင်ကြောင်းသွားကြတာပါမျက်စိထဲမှာသူတို့မြင်အောင်ပြောပြပါတယ်လွယ်အိတ်ကလေးတွေကိုမြောက်ပြီးတော့ခေါင်းလေးတွေပဲပေါ်ပြီးတော့ခြေထောက်နဲ့ကူးပြီးတော့သွားကြတယ်ဘဝတွေကဒါဟာခက်တဲ့ကိစ္စတွေကျွန်တော်ပြောတာမဟုတ်ပါဘူးအဲ့ဒီเจ้าနေမှာကျွန်တော်တို့သွားလှူတဲ့အခါကျတော့တင်မုံကြီးနဲ့မြေပြူနဲ့တင်နေရတဲ့ဟာကိုကျွန်တော်တို့တွေ့လို့ပြောတာပါဒီဟာတွေကမြေပြူမှုန့်နေဝင်လို့ရှိရင်အသက်ရှူလမ်းကြောင်းမှာယောဂရမယ်အဲ့ဒီဟာကြီးကခက်လည်းမရှိတော့ဘူးကျမ်းမာကြီးတော့ထိခိုက်တဲ့ဟာကိုဘာဖြစ်လို့တင်မုံကြီးနဲ့မြေပြူတွေနဲ့တင်နေရတာလဲ white boat လှူမဲ့လူမရှိဘူးလားမေးတော့လှူမဲ့လူလည်းရှိပါတယ်ဒါပေမဲ့ဘာဖြစ်လို့လဲဆိုတော့အဲ့ဒီကမှင်ကုံသွားတဲ့ခါကျရင်ဆက်ပြီးတော့ကျောင်းကအဲ့ဒီဇယိတ်တွေမတတ်နိုင်တော့ဘူးပေါ့ဗျာအဲ့ဒါကိုကျွန်တော်တို့ပြောပါတယ်ဆိုတော့ကလေးတွေအတွက်ဘယ်လိုကျောင်းမျိုးမှာလဲဆိုတာထက်နောက်တစ်ဆင့်တက်လာတာဘယ်လိုပုံသဏ္ဍာန်မျိုးနဲ့စာတင်ကြလဲဆိုတဲ့ကိစ္စပါအဲ့တော့လက်ရှိအနေထားအရရမှာအခုကလေးတွေအတွက်လွတ်တော်မှာကိုဝန်တဲ့မိခင်တွေကိုကလေးတွေဇယိတ်ပေးမယ်ဆိုတာမျိုးတွေစပြီးတော့စ조사နေပါပြီပဏာမဘလောက်များတယ်မများဘူးဆိုတာကတော့ဟိုရုပ်ဝတ္ထုတန်းနိုင်တဲ့ပုံမှာမူတည်တာပေါ့တိုင်းပြည်ရဲ့ဘတ်ဂျက်ပုံမှာပေါ့စရပြီးတော့ကလေးတွေကိုဂရုစိုက်ဖို့ပြန်စ조사နေကြပြီဆိုတဲ့အချိန်မှာအဲ့ဒီအမေရင်ငွေကနေကျောင်းကိုသွားကြတဲ့ခကြီးအဲ့ဒီမှာအခါအားလျော်တာကျွန်တော်တို့ဆွေးနွေးနေတာကဘယ်လိုစာသင်တယ်လဲဘယ်လိုပညာကိုပေးတယ်လဲဆိုတာတွေအများပြောနေတယ်ဒါပေမဲ့ကျွန်တော်တို့ကဘယ်စာတွေဘယ်ပညာတွေကိုဘဏ္ဍဝါတက်အောင်သင်မလို့လဲဆိုတာထက်ကျောင်းကိုရောက်အောင်ပဲလမ်းမှာဘယ်လိုသွားကြရလဲပြီးတဲ့ခါကျရင်တို့တွေရဲ့အန္တရာယ်ကင်းမှုဒီကလေးတွေအတွက်အာမခံချက်ရှိမှုဒါတွေကိုဆွေးနွေးပြကြတာပါကျွန်တော်မျိုးဘကကလေးတွေတော်တော်များများနဲ့ပြောလိုက်တဲ့အခါမှာသူတို့မသိတဲ့ဘဝတွေဖြစ်နေတာများတာပေါ့လေအဲ့တော့
အဲ့ဒီကလေးတွေစိတ်ထဲမှာဘာတွေပိုင်းဖြတ်ချက်တွေရလိုက်တယ်လဲဆိုတော့သူတို့စာနာစိတ်ကိုရတာပါ ဩ ငါတို့ထက်ခက်ခဲတဲ့ဘဝတွေတကယ်လည်းရှိနေပါလားဟိုးချင်းတောင်ပေါ်မှာကျွန်တော်ပြောပြခဲ့ပြီးပါပြီဟိုတထောင်စင်းတထောင်တက်နဲ့တစ်နှစ်ကိုနှစ်မိုင်သုံးမိုင်တောင်တက်ဆင်းနေရတဲ့ကလေးတွေရဲ့ဘဝလိုက်ဖို့မဲ့သူဘယ်သူမှမရှိတာအဆပေါ့နော်ဘာတွေသူတို့ရလဲလဲဆိုတော့သူတို့ရဲရဲမှုတွေရတယ်ကိုချင်းစာနာမှုတွေရတယ်ဒီပြည်တော်စုကြီးတစ်ခုထဲမှာတိုးတီးမှုဒီတက်ထက်ပြောမယ်ဆိုဒီကဘာချိုကြီးပေါ်မှာကိုစီကိုစီဘဝအမောတွေနဲ့မတူတဲ့ဘဝတွေနဲ့ရုံးကန်ရတဲ့ကလေးတွေရှိတယ်အဲ့ဒီအတွက်ငါတို့စာနာစိတ်နဲ့တခုခုတော့လုပ်ပေးရအောင်မယ်ဆိုတော့ကလေးတွေစီကတုံ့ပြန်မှုမျိုးကိုကျွန်တော်ရခဲ့ပါတယ်ခင်ဗျာ